အရေးပါတဲ့နိုင်ငံရေးနဲ့တိုင်းရင်းသားအင်အားစုခေါင်းဆောင်တွေကိုအောက်တိုဘာလ31ရက်နေ့မှာတွေ့ဆုံဆွေးနွေးကြဖို့သမ္မတဦးသိန်းစိန်ကဖိတ်ကြားလိုက်ပါတယ်။ဒီတွေ့ဆုံပွဲမှာကာကွယ်ရေးဦးစီးချုပ်ပြည်ထောင်စုလွှတ်တော်နာယကအတိုက်ခံခေါင်းဆောင်ထွန်းအောင်ဆန်းစုကြည်အပါအဝင်တခြားနိုင်ငံရေးပါတီကခေါင်းဆောင်တွေနဲ့စစ်တပ်လွှတ်တော်နဲ့အစိုးရကိုယ်စားလှယ်တွေပါဝင်ကြမှာဖြစ်ပါတယ်။အပြည့်အစုံကိုတော့ VOA သတင်းတောက်ကိုအောင်ရဲမောင်မောင်သတင်းပေးပို့ထားပါတယ်ရှင်။
နိုင်ငံတော်သမ္မတရဲ့လက်မှတ်နဲ့တိုင်းပြည်မှာအရေးပါတဲ့နိုင်ငံအင်အားစုကခေါင်းဆောင်တွေကိုတွစ်ဆုံမှုဖိတ်ကြားမှုတရက်ကိုအော်တိုဘာလ28ရက်နေ့မှာလက်ခံရရှိခဲ့တယ်လို့ဖိတ်ကြားခံရသူတွေကတဦးဖြစ်တဲ့အမေရိကန်ဒီမိုကရေစီအင်အားစုပါတီရဲ့ဥက္ကဋ္ဌဦးခမောင်ဆွေကပြောပါတယ်။ဒီဖိတ်စာမှာဒီမိုကရေစီပြည်ပြောင်းလဲရေးဆက်လက်ဖြစ်ထွန်းရေးလူမှုဘဝဖွံ့ဖြိုးတိုးတက်ရေးအမျိုးသားပြန်လည်တည်မြဲရေးအသင်ကူးပြောင်းရေးညင်သာစွာဆက်လက်ဖြစ်ထွန်းရေးစတဲ့အချက်၃ချက်ကိုဆွေးနွေးဖို့ရှိတဲ့အတွက်ဖိတ်ကြားတာလို့ဆိုပါတယ်။ NDF ပါတီဥက္ကဋ္ဌဦးခမောင်ဆွေကတော့သူ့အနေနဲ့တိုင်းပြည်မှာအရေးကြီးဆုံးဖြစ်တဲ့ပြည်တွင်းညီညွတ်ရေးကိစ္စကိုစစ်ဖက်နဲ့အုပ်ချုပ်ရေးဘက်ကခေါင်းဆောင်တွေနဲ့တွေ့ဆုံချင်မှာပြောဖို့ရှိပြီးတော့ဖွဲ့စည်းပုံပြင်ဆင်နဲ့ပတ်သက်ပြီးတော့လေ NDF ကမှတ်ချက်ပေးပြီးသားဖြစ်တယ်လို့သူကဆက်ပြောပါတယ်
။ဟုတ်ကဲ့ကျွန်တော်ဆွေးနွေးဝင်ရတဲ့ကျွန်တော်ညီညွတ်ရေးပြည်စင်ကိုပို့ပြီးတော့ညီညွတ်နဲ့ကျွန်တော်တို့ဒါဒီကျွန်တော်ညီညွတ်ရေးပြည်စင်မှာပါနေတဲ့ NCA ပေါ့ဒီကရဲ့စေရေးလက်မှတ်ထိုးဝဲကြီးပြီးပြီးတော့ကညီညွတ်ရေးနိုင်ငံရေးစကားပြောပွဲလေးကိုရောက်အောင်သွားနိုင်ရေးကိုတော့ကျွန်တော်တို့အထူးထားဆွေးနွေးဖို့တော့သဘောထားပါတယ်။ဒီဖွဲ့စည်းပုံအခြေအနေပြင်ဆင်ရတော့ကျွန်တော်ပါတီနဲ့လွန်ခဲ့တဲ့နှစ်က2023နဲ့ကျွန်တော်တို့မေလပါလေက2021နှစ်မှာတော်တော်ကျွန်တော်တင်ပြပြီးပါပြီ။ပါတီကြီးနဲ့ပုံမှန်ပေါင်းကျွန်တော်65ခုဒီဟာတိကန်နေတော့ငါးစီချင်းပြင်မှုကိုကျွန်တော်တင်ပြထားပါတယ်။အဲ့တော့ကျွန်တော်ဖွဲ့စည်းပုံပြင်ရေးတဲ့ကတော့ကျွန်တော်တို့ကလူသားပါလေသူက336ဝ50ခုစာလုံးအပါဝင်ပေါ့။ကျွန်တော်ကိုလီကိုဟာနဲ့မြသာကျူစီဝါနဲ့ကျွန်တော်နိုင်ငံအကျိုးချအာဏာမတိပါရေးပဲအမြင်နဲ့ကျွန်တော်တို့နှစ်ဖက်လုံးနိုင်ငံတကာအမြင်မှလည်းမစောင့်ရေးဆိုရက်တန်းကြောင့်ဘဝနေချင်းဖွဲ့စည်းပုံပြင်ရေးကိုကျွန်တော်တို့တင်ပြထားပြီးဖြစ်လို့အထူးပြောစရာမရှိပါဘူ
းဒီဆွေးနွေးပွဲကိုဖိတ်ကြားခံရသူတွေထဲမှာပါဝင်တဲ့ပြည်ထောင်ချက်ခံရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ဒီမိုကရေစီဦးထေဦးကတော့တိုင်းပြည်ရဲ့အရေးပါတဲ့ခေါင်းဆောင်တွေတွဲဆုံမဲ့ပွဲဖြစ်တာကြောင့်အရေးကြီးတဲ့ကိစ္စတွေကိုသာအသားပေးဆွေးနွေးမယ်လို့ရှင်းပြသုံးသပ်တဲ့အကြောင်းသူက VOA ကိုပြောပါတယ်
ကျွန်တော်ထင်ပါတယ်ဒါပါတီစုံဒီမိုစီလမ်းကြောင်းကိုသွားနေတဲ့အချိန်မှာဒါကျွန်တော်တို့နိုင်ငံတော်ရဲ့ပါတီတွေရဲ့လွှတ်တော်တွေရဲ့ပေါင်းပြီးတော့မှကျွန်တော်တို့ဆောင်ရွက်ရမယ့်ကိစ္စတွေရှိမှာပေါ့ဗျာအဲ့တော့ဒီအပေါ်မှာမူတည်ပြီးတော့မှတွေ့ဆုံဖို့တွေ့ဆုံဆွေးနွေးတဲ့သဘောဖြစ်မှာပေါ့ဗျာနော်ပဲစနစ်ကိုပဲကျင့်သုံးအပူပေါင်းဆောင်ရွက်မှုရှိနိုင်တယ်ဆိုရင်ပုံပြီးမြန်တာပေါ့ဗျာနော်အပူပေါင်းဆောင်ရွက်မှုမရှိနိုင်ဘူးဆိုရင်နှေးတာပေါ့နော်မရှိဘူးဆိုတော့မရှိပါဘူးနှေးတာပေါ့အဲ့တော့ပူပေါင်းဆောင်ရွက်မှုဖြစ်နိုင်အောင်ဆိုလို့ရှိရင်လည်းဒါကျွန်တော်သဘောထားတွေအချင်းချင်းတွဲဆုံပြီးတော့မှအသိရပို့ကောင်းတာပေါ့မဟုတ်လားကျွန်တော်ကဒီလိုပဲမြင်ပါတယ်နော
်ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ဖိတ်ကြားခံရတဲ့သူတွေထဲမှာပါဝင်တဲ့အမေရိကန်ဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဒေါက်တာဆန်းစုကြည်အနေနဲ့ဖိတ်စာလက်ခံရရှိခြင်းရှိမရှိကို VOA ကဆက်သွယ်မေးမြန်းတဲ့အခါမှာတော့ NLD ရဲ့တရားဝင်ပြောခွင့်ရှိသူဦးဝင်းမြင့်ကသူ့အနေနဲ့သိရှိခြင်းမရှိသေးတဲ့ကြောင့်အခုလိုပြောပါတယ
်ကျွန်တော်အဲ့ဒါဘာမှမသိသေးဘူးကကျွန်တော်အခုလူပြောလို့ပြောပြီးတော့ watch လုပ်သွားနေတာအဲ့ဒီတော့ကျွန်တော်ဘာမှကြားသေးဘူး။ဘူးလေအဲ့ဒါတော့ကျွန်တော်မသိဘူး။အဲ့ဒါဆိုတော့ဦးနာကိုတိုင်ကန်ရှင်းတာပြင်ပြီးမှောက်ပြကျွန်တော်တို့တော့ဘာမှမသိသေးဘူး
။အခုဆွေးနွေးပွဲဟာအမေရိကန်သမ္မတအိုဘားမားမြန်မာကိုလာရောက်ဖို့ရက်ပိုင်းအလိုမှာပဲကျင်းပဖို့ပြင်ဆင်တာကြောင့်မြန်မာနိုင်ငံရဲ့အတွက်နိုင်ငံတကာဖိအားမပေးအောင်ဟန်ပြဆွေးနွေးပွဲမဖြစ်ဖို့ထိရောက်တဲ့ဆွေးနွေးပွဲတစ်ခုဖြစ်လာဖို့အတွက်အရေးကြီးတယ်လို့မြန်မာနိုင်ငံရဲ့လေလံသုံးသက်သူဒေါက်တာရေမျိုးသိန်းကပြောပါတယ
်။အမေရိကန်သမ္မတအိုဘားမားမလာခင်ဟလာအပေါ်ရန်ပေါ့လေနော်ဟိုနိုင်ငံတကာရဲ့ဖိအားတွေနိုင်ငံတကာရဲ့ဟိုဝေဖန်မှုတွေကိုရှော့ချခြင်းနဲ့ရည်ရွယ်ချက်မျိုးနဲ့လုပ်တဲ့နော်ဟိုတွေ့ဆုံဆွေးနွေးပွဲမျိုးမဖြစ်ဖို့လိုတယ်လို့မြင်တယ်။ဟိုနိုင်ငံရေးရအလုပ်ဖြစ်တဲ့နော်တွေ့ဆုံဆွေးနွေးပွဲဖြစ်ဖို့လိုတယ်လို့မြင်တယ်။နောက်ပြီးတော့တိုင်းပြည်ရဲ့နော်အမျိုးသားပြန်လည်တက်မြက်ရေးပြည်တွင်းငြိမ်းချမ်းရေးနဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်ကိုနော်တကယ်အလုပ်ဖြစ်တဲ့နော်ဒီတွေ့ဆုံဆွေးနွေးပွဲမျိုးဖြစ်ဖို့လိုတယ်လို့မြင်တယ
်။သမ္မတဖိတ်ကြားခံထားရတဲ့သူတချို့ထဲမှာတော့အတိုက်ခံခေါင်းဆောင်ဒေါက်တာဆန်းစုကြည်၊ရှမ်းမင်းသားဒီမိုကရေစီအဖွဲ့ချုပ် SNLD ဥက္ကဋ္ဌဦးခွန်ထွန်းဦး၊ရှမ်းတိုင်းသမ္မတတွဲရေးပါတီ SNDP ဥက္ကဋ္ဌဦးစိုင်းရဲပေါင်း NDF ပါတီဥက္ကဋ္ဌဦးခမောင်ဆွေ၊ပြည်ခိုင်မျိုးပါတီဒုဥက္ကဋ္ဌဦးထေဦးနဲ့တိုင်းသာစီလုံးညွေရေးပါတီဥက္ကဋ္ဌဦးတန်းတင်တို့ပါဝင်ပါတယ်။လက်ရှိချိန်အားဆိုရင်မြန်မာနိုင်ငံရဲ့နိုင်ငံရေးရေးချိန်ဟာအမြင့်ဆုံးဖြစ်နေတယ်လို့လည်းမြန်မာနိုင်ငံရဲ့လိလအကဲဖြတ်တချို့ကသုံးသပ်ထားပြီးတော့အခုဆွေးနွေးပွဲအတွင်းမှာ2008ဖွဲ့စည်းပုံပြင်ဆင်ရေးနိုင်ငံသားတွေရဲ့လူခွင့်ရေးချိုးဖောက်ခံရတာတွေကိုထပ်မဖြစ်ဖို့အုပ်ချုပ်သူနဲ့စစ်ဖက်ခေါင်းဆောင်တွေကိုနိုင်ငံရေးအင်အားစုတွေကထိထိမိမိဆွေးနွေးခဲ့ဖို့လိုအပ်မယ်လို့လည်းတိုက်တွန်းပြောဆိုမှုတွေရှိနေပါတယ်ခင်ဗျ